ရရှိများခင်ဗျာမြန်မာနိုင်ငံကတိုင်းသားလူမျိုးစုအများစုဟာအိန္ဒိယနိုင်ငံတွေရဲ့နေဆက်ဒေသတွေမှာနေထိုင်နေကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံနေဆက်နာကချင်းတိုင်းသားဒေသတွင်လူအခွင့်အရေးချိုးဖောက်မှုအခြေအနေဘယ်လိုရှိနေသလဲဆိုတာကိုနားထောင်ကြည့်ကြရအောင်လားခင်ဗျာ CHRO လို့ခေါ်တဲ့ချင်းလူအခွင့်အရေးအဖွဲ့ရဲ့ပြောခွင့်ရသူစလိုင်းဇာအိုကတော့စီအစိုးရအာဏာပိုင်တွေဟာဘာသာရေးအရစော်ကားဖြစ်စည်းမှုတွေရှိနေတယ်လို့ဆိုလာပါတယ
်ကျွန်တော်တို့ချင်းပြည်နယ်မှာမြို့နယ်ပေါင်း9မြို့နယ်မှာ1994ရဲ့နဲ့ဆက်ပြီးတော့အာဏာပိုင်တွေကဒီလက်ဝကားတိုင်းကိုဖြစ်စည်းခဲ့တာဖြစ်ပါတယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကချင်းတွေက 90% လောက်ကခရီးယံဘာသာတွေဖြစ်နေတော့စီအစိုးရကကျွန်တော်တို့ချင်းတိုင်းရင်းသားတွေကိုနေဆက်တဲ့အခါမှာကျွန်တော်တို့ဘာသာရေးက target လောက်ကမှသူတို့ဖြစ်စည်းခဲ့တာဖြစ်ပါတယ်အဲ့ဒီဖြစ်စည်းတဲ့နေရာမှာလည်းဒီမြင့်တက်ခရိုင်ချင်းပြည်နယ်ပဝတရဲ့ညင်ကျချက်တိုင်း23ပြည်လောက်မြင့်တဲ့လေဝကတိုင်းကြီးကိုဇူလိုင်လ24ရက်မှာအပြည်ပိုင်ဖြစ်စီခဲ့တယ်ဆိုတာဖိုင်းထူထားတဲ့အစီရင်ခံစာဒီကော်ပီကျွန်တော်ရှင်းမရှိတယ်ဆိုတော့ကကြတော့ဒီရုပ်ောက်ပြုတ်ပွဲပြုလို့ရှင်လဲဗမာစစ်တပ်ဒီကချင်းပြည်နယ်မှာရှိနေသေးတုံးပဲဖြစ်လို့ရှိရင်အဲ့ဒီလူခွင့်ရေးချုပ်ဖတ်မှုကပြောသွားမှာမဖြစ်ပါဘူးလို့ကျွန်တော်တို့ယူဆတယ
်။ချင်းတိုင်းသားဒေသတွေမှာဘာသာရေးခွဲခြားဆက်ဆံမှုအချိုးနှိမ်ခံရမှုတာမကတပ်မတော်သားတွေရဲ့လိမ်မိုင်းဆန်ရစော်ကားမှုတွေကလည်းရှိနေကြောင်းလူအခွင့်အရေးပညာပေးရေးဆောင်ရွက်နေတဲ့ချင်းတိုင်းရင်းသူလေးမတ်ချယ်ရီဇာဟောင်းကပြောပြပါဗျ။
သူတို့ဒီပရင်းချင်းမှုတွေပေါ့အများကြီးတွေ့ရတယ်။ဖန်တလာမှာရှိနေတဲ့တက်က2003မှာမြူးသမီးတရက်ကိုသူတို့ဖမ်းသွားပါပဲ။သူရောက်ချက်ကလက်လက်ကင်ဒေါ်လာရင်းတွေကိုထောက်ခံတယ်ဆိုတော့ဖမ်းသွားတာဖြစ်တယ်။အဲဒီတော့သူ့ကိုလည်းပိုင်းဆိုင်ရာစုကပြီးတော့သူ့ကိုဟိုလက်ဝါကတိုင်ပုံစံမျိုးနဲ့တင်ရလုံးအပြင်မှာထားလိုက်ကျွန်တော်တို့ဟိုသိရတယ်။အဲ့ဒါကိုကျွန်တော်တို့ကြည့်ကြည့်မယ်ဆိုလို့ရှိရင်လူသားမဆန်စွာနှိမ့်ဆက်တဲ့ပုံစံမျိုးလည်းကျွန်တော်တို့ပြောလို့ရတယ်။နောက်ဥပမာတစ်ခုကဒီထန်တလာမှာအမျိုးသမီး2ယောက်ကတခြားမျိုးမှာကြောင်းတက်နေတဲ့သူဟိုအကြောင်းဆက်တဲ့နေရာနဲ့သူတို့ရွာကိုပြန်လာတဲ့အချိန်မှာဒီဆက်တက်တွေနဲ့တိုးသွားတယ်။အဲ့တော့မတင်းချင်းခံရတယ်။နေရာစလုံးကမတင်းချင်းခံရတော့ဆိုတာဒီကျွန်တော်တို့ဖြစ်ဖြစ်မယ်ဆိုလို့ရှိရင်အမျိုးသမီးတွေဟာမလုံးမချုံဖြစ်နေရပြီးကျွန်တော်တို့တွေ့နေရတယ
်။မကြောင်ခင်ရပိုင်းတွေအတွင်းရောက်လာတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လဲအခြားပုံသဏ္ဍာန်တစ်မျိုးနဲ့ချင်းပြည်နယ်မှာလူအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေကြောင်းအိန္ဒိယမြန်မာနယ်စပ်မီဇိုရန်အခြေစိုက်ခွန်နုထုံသတင်းဌာနအယ်ဒီတာချုပ်ဇလတ်ထန်ဒီကဆိုပါတယ
်ဒီကောင်စုကျန်းခံရေးနဲ့ပုံပြေးပါတီပေါ့လေဒီသူတွေကိုခေယုံဟောပြောတဲ့အနေထားကကျွန်တော်တို့အစိုးရဖွဲ့ဖို့ပွဲမှာကျွန်တော်တို့ကိုမင်းမသိရင်လည်းရတယ်အဲ့ဒါခင်ဗျားတို့နောက်တရားလိမ့်မယ်ဆိုတာမျိုးကြီးချင်းချောက်နေတာတွေရှိတယ်ပြီးတော့နောက်တစ်ခုကိုယ်စားလှယ်တချို့ကကျွန်တော်ကကျန်းဖို့ကိုယ်စားလှယ်အစိုးရကကျွန်တော်တို့နောက်ခံမှာရှိတယ်ကျွန်တော်ကိုချစ်ရင်ကျွန်တော်ကိုဒေးပေးကြပါအဲ့လိုမျိုးရှိတာပါဒီတော့တစ်ခုကအခုဖင်းဒီနဲ့တောင်ပိုင်းရပ်ပွဲလုံချုံရဲ့ဆိုပြီးတော့သူတို့မြန်ဆန်မရှင်တွေကိုသူတို့စီးလုံးတဲ့ပုံစံကတပ်ပုံတွေပါရိုက်တယ်ကိုရဲတပ်တန်းတွေရှိတယ်အဲ့ဒီမလို့တော့ဝန်ထမ်းတချို့နဲ့ကြည့်သူတချို့ကဒီရပ်ပွဲကအတိတ်တရှိမှမဟုတ်ဘူးတရားပြတ်တာမှမဟုတ်ဘူးဆိုပြီးတော့အဲ့ဒီမျိုးစုံရမ်းနဲ့စပ်ဖက်ကိုဆက်ပြေးလာတာတွေတော့ရှိတာပေါ့
အခုလိုချင်းတိုင်းသူတိုင်းသားတွေပြောသွားကြတဲ့ချင်းဒေသတွင်းလူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေဟာရွေးကောက်ပွဲအလွန်ကာလမှာရောပါသွားနိုင်မယ်လို့ရောမမျှော်လင့်နိုင်တော့ဘူးလားခင်ဗျာလူအခွင့်ရေးပညာပေးဆောင်ရွက်နေသူမတ်ချယ်ရီဇာဟောင်းကတော့အခုလိုသုံးသပ်ပါတယ
်ရွေးကောက်ပွဲပြီးမှလူခွင့်ရေးချင်းတွေတိုးချလာမယ်လို့ကျွန်မအနေနဲ့မထင်ဘူးဘာလို့လဲဆိုတော့ဒီ2008မှာအတည်ပြုခဲ့တဲ့အခြေခံဥပဒေမူ445 Article 445ကိုကြည့်ကြည့်မယ်ဆိုလို့ရှိရင်ဒီစက်တက်ကနေချုပ်ဖောက်ခဲ့တဲ့လူခွင့်ရေးတွေအဲ့ဒီဟာတွေအားလုံးကတရားရုံးမှာဟိုဘယ်လို့မှပြစ်ဒဏ်ပေးလို့မရဘူးတရားဆိုလို့မရဘူးလူတယောက်ကသူ့ရဲ့အခွင့်အရေးကိုကာကွယ်နေရမှာဖြစ်တယ်အဲ့ဒါကိုနာဖအဆက်အစွဲကတိတိကျကျနဲ့ဒီမူရေးထားတာဖြစ်တယ်သူတို့ဒါဟာဘယ်လို့မှလက်မခံနိုင်တဲ့အချက်ဖြစ်တယ်
ကွန်နုထုံသတင်းဌာနအယ်ဒီတာချုပ်ဇလတ်ထက်နီကတော့စီအစိုးရနဲ့အမျိုးသားပြန်လည်ရင်ကြားစေနိုင်ဖို့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းချင်းပြည်နယ်ကလေးမြို့မှာကျင်းပသွားတဲ့ဒုတိယအကြိမ်ပင်လုံညီလာခံခေါ်ယူရေးကိစ္စဟာအရေးပါပါတယ်လို့ပြောဆိုခဲ့ကြပါခင်ဗျာ။
ကျွန်တော်တို့ကပင်လုံကလေးမြို့ကျင်းပဆရန်တယ်အဲ့ဒါအထူးအရေးပါတယ်။အရင်ကအခွင့်အရေးတစ်ခုပဲနဲ့မြန်မာနိုင်ငံငင်းချင်းရလာမှာမဟုတ်ဘူး။အဲ့ဒါကြောင့်အမျိုးသားဒီမိုကရေစီဖွင့်ချုပ်အပါအဝင်တခြားဒီမိုကရေစီများစုတွေနဲ့တိုင်းရင်းသားအဖွဲ့အစည်းတွေသူတို့နဲ့ဆက်ရှိပြီးတော့ ကျွန်တော်တို့လူချင်းနဲ့ဟာဒီစပွဲဝိုင်းပေါ်မှာကျွန်တော်ဆွေးနွေးပြီးတော့စားပန်းအမျိုးသားညီချင်းချင်းတွေကိုဦးတည်ပြီးတော့လုံးဝပဲအကောင်းဆုံးအနေနဲ့ကျွန်တော်တို့ကအတွင်ကျောင်းဒီမိုကရေစီရရှိဖို့ကအားလုံးမှာတာဝန်ရှိတယ်။